ဟုတ်တယ်မမေပဲရစ်မြို့ကစူပေးပဲအခမ်းအနားကိုတက်ရောက်နေတဲ့ဒီမိုကရက်တစ်မြန်မာအသံရဲ့ညွှန်ကြားမှုဦးအေးချနိုင်ကိုပြီးခဲ့တဲ့နာရီပိုင်းကပဲအခုလိုကျွန်တော်ဆက်သွယ်မေးမြန်းခဲ့ပါတယ်ခင်ဗျဦးအေးချနိုင်ခင်ဗျဒီထူးချွန်တဲ့သတင်းဌာနစုကိုအခုနေကြားမဲ့သတင်းတော်များအသင်းကချီးမြှင့်ခံရတာနဲ့ပတ်သက်ပြီးဘယ်လိုများအသက်တော်တော်ခံစားမိလဲခင်ဗျ
ကျွန်တော်တို့လည်းတော့အများကြီးဂုဏ်ယူတယ်ဂုဏ်ယူတယ်ဆိုတာဒီနေကြမဲ့တရင်ဌာနဆိုတာလည်းနိုင်ငံကမှတကယ်ကြီးကျယ်နော်ခံရတယ်ဒီတရင်လွတ်လပ်ရေးအတွက်ပေါ့နော်။နောက်တရင်သမားတွေအတွက်ကိုဒီကာကွယ်ပေးရောပြင်ကျင်ပေးရောလုပ်ကိုင်နေတဲ့ဖွဲ့ရအခုလိုမျိုးကျွန်တော်တို့ရဲ့လောက်ရက်ကိုဒီချီချူးဂုဏ်ပြုတဲ့အတွက်အများကြီးဂုဏ်ယူပါတယ်ခင်ဗျာ။အချိန်ထဲမှာပဲဒီကျွန်တော်တို့အဓိကထားပြောဖို့ကတော့ဒီကျွန်တော်ပြောရမှရှိတယ်ကျွန်တော်တို့ရဲ့ဒီတရင်တောက်တဲ့နော်အသက်ဆုံးပြီးတော့ဒီတရင်ပေးနေတဲ့သမားတူတွေဒီလူတွေကိုလည်းကျွန်တော်တို့အများကြီးဂုဏ်ယူပါတယ်ခင်ဗျာ။
ဟုတ်ကဲ့ဒီစုကိုဘာကြောင့်ရတယ်လို့ယူဆလဲခင်ဗျာ
အဓိကတော့ကျွန်တော်တို့အမြင်ကတော့ကျွန်တော်တို့ဒီသမားဒီရေးရနေတော့အခုပြီးခဲ့တဲ့ဒီစက်တင်ဘာရေးခင်းနေဩဂတ်မှာဖြစ်တဲ့ရေးခင်းတော့ဒီတရင်တွေကိုကျွန်တော်တို့ဒီရအောင်ဒီထုတ်ပေးနိုင်ခဲ့တဲ့အတွက်လည်းကျွန်တော်တို့ယူဆပါတယ်နောက်တစ်ခုကတော့ဒီလွန်ခဲ့တဲ့15နှစ်ကျော်မှတော့ဒီဒီဘီရဲ့ဒီတရင်လွတ်လပ်ရေးအတွက်သမားဒီတရင်ရရှိရေးအတွက်ဒီလောက်ကနေလည်းလောက်ရတဲ့ပုံမှာရှင်းနေတယ်လို့ကျွန်တော်တို့ယူဆပါတယ်ခင်ဗျာ
ဒီပြီးခဲ့တဲ့စက်တင်ဘာလအရေးခင်မှာတကဘာလုံးရုပ်မြင့်တန်ကြားတွေမှာဦးအေးကျနိုင်တို့တဆင့်ပို့လိုက်တဲ့ရုပ်မြင့်တန်ကြားတွေကိုမြင်ကြရတယ်ခင်ဗျအဲ့ဒီလိုဖြစ်ဖို့အတွက်ဦးအေးကျနိုင်တို့ဘယ်လိုများဆောင်ရွက်ခဲ့လဲကျွန်တော်နည်းနည်းပြောပြနိုင်ပါခင်ဗ
ျဟုတ်ကဲ့ခင်ဗျကျွန်တော်တို့ဒီဗမာပြည်ရဲ့မှာပဲဖြစ်ဖြစ်ပေါ့လေကျွန်တော်တို့ဒီထိုင်းဗမာနဲ့ဆက်မှာပဲဖြစ်ဖြစ်ကျွန်တော်တို့ဒီစတင်းတော့ဒီတော်တော်များရှိပါတယ်ဆိုတော့အဓိကကတော့ဒီဗမာပြည်ရဲ့မှာအခုဖြစ်သွားတဲ့ဒီစက်တင်ဘာရေးချင်းဆိုရင်ဒီကျွန်တော်တို့စတင်းတော့ဒီခိုင်ဆိုတော့မင်းရအသက်ဆုံးပြီးတော့ဒီတပ်ပုတ်မှတ်တမ်းတွေကိုရယူခဲ့ကြတာပါခင်ဗျာဒီရယူခဲ့တဲ့တပ်ပုတ်မှတ်တမ်းတွေကိုလည်းချိန်ထဲမှာပဲကျွန်တော်တို့အချိန်နဲ့တပြေးညီပေါ့လေဒီနိုင်ငံကမီဒီယာတွေကိုကျွန်တော်တို့ရအောင်ဆိုပြီးချက်ချင်းပို့နိုင်ခဲ့ပါတယ်ခင်ဗျာ
အဲ့ဒီလိုပို့တာတွေနဲ့ပတ်သက်ပြီးအခအကျင်းဝင်ယူခဲ့တာလားဒါမှမဟုတ်အခမဲ့ဖြန့်ခဲ့တာလားခင်ဗျာ
ကျွန်တော်တို့အခမဲ့ဖြန့်ခဲ့တာပါခင်ဗျာကျွန်တော်တို့အဓိကယူရချက်ကတော့ဗမာပြည်မှာဖြစ်နေတဲ့အဖြစ်အပျက်တွေကိုနိုင်ငံကသိဖို့ကကျွန်တော်တို့အတွက်အဓိကအရေးကြီးဆုံးချက်ပါပဲဆိုတော့အဲ့ဒီအချိန်မှာတော့ကျွန်တော်တို့ဒီချက်လို့မှတ်တမ်းနေရောဗီဒီယိုမှတ်တမ်းနေရောအဲ့ဒီကိစ္စတွေမှာကျွန်တော်တို့အခကျင်းကြီးလုံးဝမရှိခဲ့ပါဘူးခင်ဗျာ
ဟုတ်ကဲ့အဲ့ဒီပြီးခဲ့တဲ့စက်တင်ဘာလအရေးခင်မှာဒီလိုတက်ဆွန်ဆန်ပြလှုပ်ရှားခဲ့တဲ့ဦးအေးကျနိုင်တို့ဒီမိုကရက်တစ်မြန်မာအသံကသတင်းတောက်တွေရဲ့လုံခြုံရေးရောအခုဘယ်လိုရှိလဲခင်ဗျာ
ကျွန်တော်တို့သတင်းတောက်တွေကရှောင်တိတ်နေရတဲ့လူတွေရှိပါတယ်ဟိုပုံနေရတဲ့လူတွေရှိပါတယ်ဒါပေမဲ့ကျွန်တော်တို့ပြီးတဲ့လောက်တော့လောလောဆယ်အချိန်ထိတော့ကျွန်တော်တို့သတင်းတောက်တွေအရေးယူခါရမှရှိသေးပါဘူးခင်ဗျာ
ဟုတ်ကဲ့ရုပ်မြင့်တန်ကြားအတွက်ကောရေဒီယိုအတွက်ကောဦးအေးကျနိုင်တို့ဆက်လက်ပြီးဘာအစီအစဉ်များရှိတယ်ဆိုတာကျွန်တော်နည်းနည်းတော့ပြောပါလားခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့အခုဒီထုတ်လွှင့်နေတဲ့ရုပ်မြင့်တန်ကြားအစီအစဉ်အခုလောလောဆယ်တော့ကျွန်တော်တို့တစ်ပတ်ကိုတနာရီပေါ့လေကျွန်တော်တို့နေ့စဉ်ထုတ်လွှင့်နေပါတယ်ဒါပေမဲ့ဒီဇန်နဝါရီကစပြီးတော့ကျွန်တော်တို့ဒီနေ့စဉ်ပေါ့နော်ရုပ်မြင့်တန်ကြားအစီအစဉ်တွေကိုတိုးချဲ့ထုတ်လွှင့်တော့လို့အစီအစဉ်ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ဦးအေးကျနိုင်တို့အခုလိုအောင်မြင်မှုတွေအစီအစဉ်ရခဲ့တာနဲ့ပတ်သက်ပြီးဘာများပြောချင်ပါသေးလဲခင်ဗျာ
အော်ကျွန်တော်ပြောချင်တာတော့ကျွန်တော်တို့ဘလို့ပဲအောင်မြင်ပေါ့လေအောင်မြင်တယ်လို့ကျွန်တော်တို့မခေါ်နိုင်သေးပါဘူးဗမာပြည်လွတ်လပ်မှုမရှိသေးသေးဘူးဗမာပြည်မှာလွတ်လပ်စွာပြုဆိုခွင့်တော့တွေးခေါ်ပိုင်ရေးသားပိုင်မရှိသေးသေးဘူးကျွန်တော်တို့အောင်မြင်တယ်လို့မယူဆနိုင်ပါဘူးခင်ဗျာကျွန်တော်တို့မှလှုပ်ရှားလှုပ်ပြီးအများကြီးရှိပါသေးတယ်လို့ကျွန်တော်ပြောချင်ပါတယ်ခင်ဗျာ
ကိုကြီးကျန်နိုင်ကျေးဇူးပဲဗျာအခုလိုနော်ဝေနိုင်ငံအော့စလိုမြို့အခြေစိုက် DVD ခေါ် Democratic မြန်မာအသံကို Paris မြို့အခြေစိုက် RSF ခေါ် ਨੇ ကြားမဲ့တရင်တော့များအသင်းက2009ခုနှစ်အတွက်ထူးကျွန်တဲ့သတင်းဌာနစုချီးမြှင့်ခံရတာနဲ့ပတ်သက်ပြီး DMA မြန်မာသတင်းသမဂ္ဂအတွင်းမှဦးဆာမိုးဝေကအင်ပါတာမင်္ဂလာရှိတဲ့သတင်းတရားဖြစ်ကြိုဆိုလိုက်ပါရခင်ဗျာ
အခုပြီးခဲ့တဲ့စက်တင်ဘာရေကင်းကာလတော့ဟောလေ DVB ကတော်တော်ကိုဟိုထိထိရောက်ရောက်ဆွမ်းတမဆွမ်းရဲ့ပြရပဲသူတို့ရဲ့သတင်းသမားတွေသူတို့ရဲ့သတင်းတောက်တွေနောက်သူတို့ရဲ့ထုတ်လွှင့်မှုအစီအစဉ်တွေကအကုန်လုံးတစ်ကမ္ဘာလုံးကနေပြီးတော့ဝိုင်းပြီးတော့ဟိုစိတ်ဝင်စားတဲ့အခြေအနေမျိုးရှိအားလုံးရောက်သွားတာဟုတ်နော်အဲ့တော့တို့ဒီမှာသတင်းတမကအနေနဲ့လက်လက်လေးလေးကြိုဆိုပါတယ်လို့ကျွန်တော်ပြောချင်ပါတယ်